ကမ္ဘာတလွှားလွတ်လပ်မှုဆိုင်ရာစောင့်ကြည့်မှတ်တမ်းတင်တဲ့ American အခြေစိုက် Freedom House အဖွဲ့ကြီးရဲ့ February 24ရက်ထုတ်ပြန်တဲ့2022အတွက်ကမ္ဘာတလွှားလွတ်လပ်မှုဆိုင်ရာအစိုးရခန်းစာမှာမြန်မာနိုင်ငံရဲ့လွတ်လပ်မှုဟာဆူဆူဝါဝါကျဆင်းလာနေပြီးအခု6ရာခိုင်နှုန်းပဲရှိတော့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒါဇင်နဲ့ချီတဲ့အစိုးရအရာရှိတွေကိုဖမ်းဆီးပြီး2020ရွေးကောက်ပွဲအနိုင်ရအလွတ်တော်အမှတ်တွေလွတ်တော်ခေါ်ယူခွင့်မရအောင်မနေ့က February မှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးရှီမတိုးနောက်မဆုတ်ဖြစ်နေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းဟာလုံးဝလမ်းကြောင်းပြောင်းသွားခဲ့တယ်လို့သုံးသပ်ထားပါတယ်။နိုင်ငံတလွှားဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေနဲ့အတူအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေတစ်နှစ်ပတ်လုံးတွေ့မြင်နေရတဲ့အပြင်စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ကလည်းအနိုင်ဆုံးအဆင့်ကိုရောက်နေတယ်လို့မနေ့ကစက်တင်ဘာမှာ Freedom House အဖွဲ့ကအစိုးရခန်းစာထုတ်ပြန်ခဲ့တာပါ။ကမ္ဘာနိုင်ငံရဲ့နယ်မြေစုစုပေါင်း210မှာနေထိုင်သူတွေရဲ့နိုင်ငံရေးနဲ့လူမှုလွတ်လပ်ခွင့်ဆိုင်ရာ Freedom House ရဲ့အစိုးရခန်းစာထဲမှာမြန်မာနိုင်ငံအတွက်2021ခုနှစ်ကလွတ်လပ်မှုဟာ100မှာ28ရှိရာကနေအခု2022မှာတော့6အထိကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။ကမ္ဘာတလွှားလွတ်လပ်မှုဆန်ဟာ16နှစ်ဇက်တိုက်ကြာဆင်းလာနေတာတွေ့ရပြီးဒီမိုကရေစီအတွက်ချင်းချောက်မှုတွေဖြစ်လာနေကြောင်းလည်း2021ခုနှစ်အတွင်းလွတ်လပ်မှုဆန်ရတိုးတက်လာတဲ့နိုင်ငံ25နိုင်ငံရှိနေပေမဲ့မြန်မာပါဝင်နိုင်ငံပေါင်း60မှာတော့ကြာဆင်းလာနေတယ်လို့ပြောပါတယ်